မကြာသေးမီကအမေရိကန်နိုင်ငံမှာယာသီဥတုဆိုးဝါးခဲ့တာကြောင့်ကန်တက္ကီပြည်နယ်ကလူ10ဦးအပါအဝင်အနည်းဆုံးလူ9ယောက်သေဆုံးခဲ့ကြပါတယ်။ရုတ်တရက်ရေကြီးလာတာကြောင့်လူရချီကဲတင်ခဲ့ရတယ်လို့ကန်တက္ကီပြည်နယ်အုပ်ချုပ်ရေးမှူးအန်ဒီဘီရှော့ကတင်းငွေတွေနေ့ကပြောလိုက်ပါတယ်။ရေကြီးတဲ့အထက်မှာကားကနစ်သွားခဲ့တာကြောင့်အမေနဲ့အသက်9နှစ်အရွယ်ကလေးတစ်ယောက်တို့ပါဝင်သွားခဲ့ကြတယ်လို့လည်းသူကဆိုပါတယ်။လမ်းတွေပေါ်မထွက်ကြဖို့သူကတိုက်တွန်းထားပါတယ်။ပြီးခဲ့တဲ့စနေတင်းငွေတွေပိတ်ရက်မှာကန်တကီနဲ့တနက်စီပြည်နယ်တချို့နေရာတွေမှာမိုးက6လက်မှရွာသွန်းခဲ့တယ်လို့အမျိုးသားမိုးလေဝသဌာနကအကြီးအကဲမိုးစလပညာရှင် Bob Uravec ကပြောပါတယ်။ရေကြီးရေမိုးရချိန်တဲ့ပို့ပြီးအချိန်ကြာလိမ့်မယ်လို့ Uravec ကဆိုပါတယ်။ဂျော်ဂျီယာနဲ့ဖလော်ရီဒါပြည်နယ်တွေမှာလေဆင်နှာမောင်းသတိပေးချက်ထုတ်ပြန်ထားပြီးကနေဒါနယ်စပ်အနားအမေရိကန်မြောက်ပိုင်းဘက်ကကုန်းပြင်ဒေသတွေမှာတော့အနောက်30ဒီဂရီစင်တီဂရိတ်ထိအေးနေပါတယ်။ဒါကိုတားနဲ့မင်းနီဆိုတာပြည်နယ်တွေမှာလည်းအနှုတ်45စင်တီဂရိတ်ထိအေးလိမ့်မယ်လို့မျှော်လင့်ထားသလိုနယူးယောက်ပြည်နယ်မြောက်ပိုင်းအပါအဝင်အရှေ့မြောက်ပိုင်းကန်ယူရာပြည်နယ်တွေမှာလည်းစီးနှင်းကျပြီးတနအီမိုင်60နှုန်းထိလေပြင်းတွေကျရောက်နိုင်တယ်လို့မိုးလေဝသကသတိပေးထားပါတယ်ခဗျာ။